အာဖဂန်နစ္စတန်သမ္မတအစ္စရေကအနေနဲ့အာဖဂန်ညီညာရေးဆွေးနွေးမှုအဖွဲ့ခေါင်းဆောင်အဗ္ဒူလာတို့ဟာလာမယ့်တောက်ကြနေကြရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဗျူတော်မှာတွေ့ဆုံမှုရှိပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်ကနေပြန်လည်ရုတ်သိမ်းနေချိန်မှာပဲအာဖဂန်ခေါင်းဆောင်တွေရဲ့ခီးစဉ်ထွက်ပေါ်လာတာပါ။အာဖဂန်နစ္စတန်ကိုဝင်ရောက်တိုက်ခိုက်မှုဖြစ်လာစေတဲ့ကမ္ဘာကျော်စက်တင်ဘာ 9/11 တိုက်ခိုက်ခံရမှုအနည်း20ပြည့်နှစ်ကိုနောက်ဆုံးထားပြီးအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အားလုံးအပြည့်အစည်ပြန်လည်ရုပ်သိမ်းဖို့သမ္မတဂျိုးဘိုင်ဒန်ကအမိန့်ထုတ်ထားပါတယ်။အမေရိကန်ကဆင်နွှဲနေတဲ့အစီအကြဆုံးဒီစစ်ပွဲမှာနောက်ထပ်အောင်မြင်နိုင်စရာအကြောင်းမရှိဘူးလို့သူယုံကြည်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အာဖဂန်သမ္မတဂါနီနဲ့ဒေါက်တာအဗ္ဒူလာတို့တွေ့ဆုံမှုအတွင်းအမေရိကန်နဲ့အာဖဂန်ကြားခံမြဲတဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်ရှိသွားရေးကိုအလေးထားဆွေးနွေးမဲ့သဘောရှိတယ်လို့အင်ဗျူရောပြောခွင့်ရအမျိုးသမီးဂျန်ဆာကီရဲ့တင်းငွေနေထုတ်ပြန်ချက်မှာဖော်ပြပါတယ်။အာဖဂန်ကနေအမေရိကန်တပ်တွေဆုတ်ခွာနေချိန်မှာပဲတာလီဘန်တွေကအာဖဂန်အစိုးရတပ်တွေကိုနေစင်တန်းအမျှတိုက်ခတ်မှုပိုလုပ်လာပြီးနယ်မြေဒေသ40ကိုသိမ်းပိုက်ခဲ့ပြီဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ။